ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီကသူ့နိုင်ငံထဲမွေးစေဝါတိုက်ဖြတ်ရေးအစီအစဉ်မှာဥပဒေမဲ့တက်ဖြတ်ခဲ့တယ်လို့ကုလသမဂ္ဂဘက်ကဆွဆဲပြီးစုံစမ်းစစ်ဆေးမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။သမ္မတဒူတာရီကဆက်ပြီးဒီကုလသမဂ္ဂစုံစမ်းရေးစစ်ဆေးအဖွဲ့နဲ့ဘာမှပူးပေါင်းလုပ်ပေးကြမလိုဘူးလို့ရဲတွေစစ်သားတွေကိုထုတ်ပြောခဲ့ပါတယ်။ဒီမွေးစေဝါတိုက်ဖြတ်ရေးတဲ့တက်ဖြတ်မှုပေါ်ကုလသမဂ္ဂဘက်ကနေအထူးကိုယ်စားလှယ်ဆီလုပ်ပြီးစစ်ဆေးမဲ့အစီအစဉ်ကိုအရင်ဖိလစ်ပိုင်ဆိုရအနေနဲ့လက်ခံမယ်လို့ပြောခဲ့ပြီးမှပဲသမ္မတဒူတာရီဘက်ကအဲ့လိုလက်ခံမှာမဟုတ်ဘူးလို့ဒေါသတကြီးညင်းစိုးတုံ့ပြန်လိုက်တာပါ။သမ္မတဒူတာရီကပဲလူခွင့်ရတဲ့ဘက်ဖြစ်ဖြစ်ဘလို့အထူးကိုယ်စားလှယ်မျိုးပဲရောက်လာရောက်လာအားလုံးကိုအမိန်ပေးလိုတာကဘာမှပြန်ဖြေစရာမလိုဘူး။သူတို့ကဘာကောင်တွေမို့လို့ဖြေရမှာလဲ။ကိုယ်တိုင်ကြီးကိုကိုယ့်ဘာသာကိုယ်အချုပ်နေတာကိုသူတို့ကဘာကောင်တွေမို့လားဆွဲရမှာလဲလို့ပြင်းပြင်းထန်ထန်ပြောလိုက်ပါတယ်။သမ္မတဒူတာရီကဆက်ပြီးကုလသမဂ္ဂဘက်ကနေမှားရတယ်လုပ်ခဲ့လို့လာမေးလို့ရှိရင်လည်းဘာမှပြန်ဖြေစရာမလိုဘူး။ဘာကြောင့်ပြန်မဖြေတာလဲလို့သူတို့ဆက်မေးလိုက်ရင်လည်းရဲဘော်တို့မှကာကွယ်ရေးဦးစီးချုပ်ကြီးရှိတယ်လို့ပြောလိုက်။သူ့ကိုပဲပြန်ဖြေမှာလို့ပြောလိုက်ဖို့ရဲတွေနဲ့စစ်သားတွေကိုပြောခဲ့တာဖြစ်ပါတယ်။တကယ်တော့လူပေါင်းထောင်နဲ့ချီသေးဆုံးခဲ့တဲ့ဖိလစ်ပိုင်နိုင်ငံမှာသမ္မတဒူတာရီရဲ့မွေးစေဝါတက်ဖြတ်ရေးအစီအစဉ်ပေါ်လူခွင့်ရေးလှုပ်ရှားသူတွေကတော့လူသားတို့ပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်တဲ့ပြစ်မှုဖြစ်တယ်လို့ထုတ်ပြောနေကြပါတယ်။မွေးစေဝါမှုနဲ့မတင်ကားသူတွေဖြစ်ဆက်ဖြတ်ခံရတဲ့အရေးတွေဟာ4000ကျော်ရှိခဲ့ကြောင်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောဆိုထားပေမဲ့လူခွင့်လူရှားသူတွေဘက်ကတော့သိဆုံးသူရေးတွေဟာ12000ကျော်ရှိနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျ။